ဥပမာရေ
ခ
ုတင်ဆက်မှာကဒီမိုကရေစီရေတော်ပုံ25နှစ်ပြည့်အထူးအစီအစဉ်နော
်ဟုတ်ပါတယ်ခင်ဗျအဲ့ဒီအထူးအစီအစဉ်မှာကာကွယ်ရေးဦးစုချုပ်ခေါင်းနဲ့လက်ရှိ NLD နိုင်ငံကသူရဥတည်ဦးရဲ့အတွေ့အကြုံတွေကိုဒီကနေ့နားဆင်မှာဖြစ်ပါတယ်တို့ဆွမ်းနေခင်ဗျဒေါက်ခင်ကြီးလည်းတင်ပြထားပါတယ
်ဟုတ်ကဲ့ရှင
်မြို့သားဒီမိုကရေစီဖွဲ့ချုပ်ခေါင်းဆောင်တဦးဖြစ်တဲ့ကာကွယ်ရေးဦးစုချုပ်ခေါင်းသူရဥတည်ဦးဟာမြန်မာနိုင်ငံရေးလောကမှာထင်ရှားတဲ့ခေါင်းဆောင်တဦးပါတပါတီအာဏာရှင်စနစ်ကနေဒီမိုကရေစီစနစ်ကိုပြောင်းလဲဖို့အတွက်အကြီးအမားဆုံးလူမှုလှုပ်ရှားမှုကြီးဖြစ်တဲ့ရှစ်လင်းလုံးရေးတော်ပုံကသူရဦးတင်ဦးကိုမြို့ချစ်ရဲဘော်ဟောင်းမြောက်အဖွဲ့မှပါဝင်လာစေခဲ့ပါတယ်
။သူရဲစိတ်ထဲမှာဒီတပါတီအာဏာရှင်စနစ်ကပြီးသွားပြီးတော့ပါတီစုံဒီမိုကရေစီနဲ့လိုချင်တယ်ဒီမိုကရေစီလိုချင်ကြတယ်ဆိုပြီးတော့နောက်အချွေးကြော်သားတွေကလည်းပဲဒီမိုကရေစီရေးတူရေးပေါ့အဲ့ဒါတွေကရှစ်လင်းလုံးနေ့ကျတော့တမျိုးလုံးလောက်ကိုပြန်နေတဲ့ဖြစ်ကြတာပဲလေ။ဖြစ်တဲ့ခြင်းအစားပြီးတော့နေနာကုတာနှိမ့်တာပြုတာလည်းကြားရတာပေါ့မြို့တော်ဝင်ယုံရှိမှဖြစ်လို့ဆိုတော့တော်တော်ဖြစ်တာပဲလေပထမဦးဆုံးကတော့မြို့တော်ဝင်ယုံရှိမှနောက်တော့ဖြစ်တာကတော့အရန်ဖြစ်တာကဘယ်မှာဖြစ်လဲဆိုတော့အဲ့ဒီဆေးရုံကြီးထဲမှာအရန်ပြစ်လိုက်တယ်ဗျာတွေလည်းဖြစ်တာတွေရှိတာပေါ့ကလေးတွေကဟိုအကြောင်းသားနောက်ကဆွဲပြီးထွက်သွားတယ်ပုံတို့ဆွဲတဲ့တော်တော်လို့နောက်တော့ဒီလမ်းနေမှာပြစ်တာပြုတယ်ပိုးပြီးဆူဆောဖြစ်တာကတော့အဲ့ဒီခေါင်းဖြတ်တဲ့ကိစ္စတို့နောက်တော့အစိတ်ကြီးနဲ့ပတ်သက်လို့ခတ်တော့ဆိုပြီးတော့တကယ်တတ်တယ်ဖြတ်တယ်ဒါတွေမကောင်းတာတွေအမနာဆက်သူရင်စားပွဲတွေကြားနေရတာပေါ့ဗျာဒါနဲ့ပတ်သက်ပြီးတော့တာမူကြီးတာမူဟောင်းတွေတာမူလို့ဘောကရင်ပဲဒီပေါ့လေအဲ့ရောက်လာပြီးတော့ဒီလိုအခြေအနေမျိုးမှာတက်မတော်တဲ့မဝင်လာတဲ့ကအခါပြတော့ပြည်သူလူအကျိုးတွေဝင်လာတာအခုလိုပြည်သူလူဘက်ကဒီလိုအပြစ်ကနှစ်ဆက်ခံနေရတာဖြစ်ရင်တော့ဒါလက်ပင်တယ်ဘုမကောင်းဘူးရက်ဒီကိုကောင်းတယ်ပေါ့ဗျာဒါလိုဟာတွေဖြစ်လာပြီးတော့ဟိုထွက်ကြဆိုပြကြဆိုဒါတွေပေါ့ဗျာဒေါ်စန်းသူကြီးဘက်မှာလည်းပဲဟိုတက်ဒီပညာရှင်တွေကလည်းစူးဝေးရောက်လာကြပြီးတော့ဦးဝင်းတင်တို့ကိုမိုးသူတို့ကော်လွင်တို့နောက်တော့ဦးတွန်းလွင်တို့ဦးတွန်းတင်တို့အဲ့ဒါလည်းပေါ့ဗျာအဲ့ဒီဘက်မှာလည်းကိုယူတို့နောက်ပြီးတော့ဒူးဖြစ်တာပေါ့နောက်တော့အခြေအနေကတိတ်ကိုဆိုးရလာတာပေါ့ဗျာဆိုးရတယ်ဆိုတော့ဆိုးဆိုးဝါးဝါးတွေပါပဲတညာလုံးလိုပဲဟိုစိတ်မပြေလို့ပါပြစ်လိုက်ကြခက်လိုက်ကြဟိုဘက်ကအတန်နေကြဒီဘက်ကအတန်နေကြဟိုတပြေးတပြေးနဲ့လူတို့ကအကြောင်းသားတွေပါအကုန်ပါတော့တာပေါ့ဗျာတမျိုးလုံးဖြစ်ဖြစ်နေတဲ့အပြင်ဒါတပြေးလုံးမှလည်းဖြစ်တာပေါ့အဲ့ဒီလိုအခြေအနေမျိုးမှာကျွန်တော်တို့ကတပြေးပြေးစူးစီးလာပြီးတော့အမီရောမတက်သေးဘူးပေါ့ဗျာကျောက်ကုန်းမှာရှိတဲ့ဘုံမူကြီးလမ်းပေါ်အိမ်မှာအာလုံးနဲ့ပါအစိုးလေးတွေဖြစ်တယ်ပေါ့။ဒေါက်တာကြီးရဲ့အိမ်မှာလည်းအစိုးလေးတွေဖြစ်တယ်ပေါ့။နောက်တော့ဦးအောင်ကြီးမှာလည်းသူ့ဟာနဲ့သူအစိုးလေးတွေဖြစ်တယ်ပေါ့။အဲ့လိုဖြစ်နေပြီနေနဲ့ကိုစောမောင်တို့ကလည်းအာနာသိမ်းလိုက်တာပေါ့
။စစ်တပ်ကအာနာသိမ်းပြီးတဲ့နောက်နိုင်ငံရေးပါတီတွေထောင်ဝင့်ပေးပြီးပါတီစုံထွေထွေရွေးကောက်ပွဲကြီးလုပ်ပေးမယ်ဆိုတဲ့ကတိစကားကြောင့် NLD ပါတီကိုထူထောင်ပြီးဆက်လက်လှုပ်ရှားခဲ့ကြတာတွေကိုလည်းဦးတည်ဦးကပြောပြပါဗျ။
နောက်ကြတော့ဦးနှုတ်ကလည်းပြညာချက်ထုတ်တယ်ပေါ့ဗျာ။ကျောင်းသားတွေနဲ့ပတ်သက်ပြီးသုံးမိချက်ဖြစ်တဲ့အတွက်အမှန်မှဒါရှုံချတဲ့အကြောင်းပေါ့။အတန်းပဲနင်းနေတာတွေပတ်သက်လို့ဒါကိုမနင်းနေနိုင်ဘူး။စသဖြင့်ပြညာချက်ထုတ်ပြီးတော့ဘဘကတော့အသေးကြီးလို့ရှောင်းမလဲတာကိုခွင့်ပြုပါဆိုပြီးနေတယ်ပေါ့ဗျာ။အဲနောက်တော့လည်းပဲကျွန်တော်တို့လူတိုင်းတွေဘာနဲ့ကိုယ်ထွက်လာတဲ့ခါကျတော့သူစီသွားပြီးပြောတော့တယ်သူလည်းပဲနောက်တော့ထွက်လာတာပေါ့။ဒကာရင်းဦးစင်ကအိမ်မှာဖိတ်တယ်ဆိုတော့ကျွန်တော်ရဲ့ဒေါက်ဆန်းစုကြည်ရဲ့ဦးအောင်ကြီးရဲ့အဲ့ဒီရောက်တဲ့ခါကျတော့ဦးအောင်ကြီးကဆော်ရကလေးတွေယူလာတယ်။အဲ့ဒါဘာလဲလို့ဆိုတော့ရန်ရှိကြောင်းသားပြည်သူတွေအားလုံးအသက်သွေးကမိကြတယ်ကနေပဲသူကရှုံချတယ်ဒီလိုရဲဆိုတဲ့နေ့နေ့နဲ့ပဲအကျံပဲနေ့နေ့ရရမယ်အပြေကရဆရာမယ်တောင်းဆိုတဲ့လူတွေနဲ့ပတ်သက်တဲ့ဌာနနဲ့ပတ်သက်လို့ဒီလိုကြောင်းဆိုတော့အေးချင်းဌာနပြရမယ်နောက်ဒီမိုကရေစီရအောင်ကျွန်တော်အောင်မြင်သည့်ဆောင်ရွက်မယ်ဆိုပြီးတော့သူကဆောင်ရွက်ကလေးရေးယူလာတယ်အဲ့ဒီပေါ်မှာမူတည်ပြီးတော့နောက်ဆုံးရှေ့ဆက်ပြီးတော့အောင်မြင်လို့မယ်ဆိုပြီးတော့ကဒါပေါ်မှာကျွန်တော်တို့တချို့စလုံးလေးတွေပြင်ဆင်ပြီးတော့ဥုံကြီးရတော့ဆန်းစုရကျွန်တော်တို့ရဲ့ဒီမိုကရေစီရဒီချီဒါတက်စကြပါအောင်မြင်သည့်ဆောင်ရွက်မယ်ဆိုတဲ့သဘောတူညီလက်မှတ်ထိုးတယ်ဗျာအဲ့ဒါအောင်စုတင်ဖြစ်သွားတာပေါ့ဗျာဟာရွေးကောက်ပွဲလုပ်ပေးမယ်အကြောင်းပြုပြီးတော့အဲ့ဒါအစုအဖွဲ့လေးဖြစ်သွားတယ်အဲ့ဒီမှာတိုင်ငယ်မှာကျွန်တော်တို့ဟာဒီမှာဆေးကောလိပ်မှာကျွန်တော်တို့ကျွန်တော်ရဲ့ဒေါအောင်ဆန်းစုရဲ့ဦးနုရဲ့ဘိုးရနိုင်ရဲ့ဒီစီဦးထွေးမြင့်ရဲ့ကိုမောင်ကိုရဲ့စသဖြင့်စစ်တေကကျွန်တော်တို့အစုဝေးခမ်းမမှာကလေးတွေစုပြီးတော့ကျွန်တော်တို့သွားတော့ကလေးတွေကတော့တနာပါတယ်သူတို့ကတော့ကျွန်တော်လူကြီးတွေကိုရိုသေလေးစောစောနဲ့ပေါ့နော်အဲ့လိုဒီလိုပဲအသက်တွေပဲဆွတ်ဆဲပြီးတော့ရန်ယူတွေကြောင်းတွေကိုတွေးကြပြီးတော့လုပ်ဝင်လာတာနဲ့ပတ်သက်လို့ဒါကိုအဆူစည်းပြီးတော့လှုပ်ရှားအတွက်အဖွဲ့အစည်းလေးတစ်ခုနဲ့ဘဘတို့ခေါင်းဆောင်မှဆိုတာမျိုးပြောတဲ့သဘောပဲမြစ်တော်ရခန်းနဲ့ပေါ့ဗျာဆိုတော့အဲ့ဒါနဲ့ပဲဦးနုကတော့သူတို့ကြိုပြီးမပြောပါလို့ဆိုပြီးတော့ပြောလိုက်တယ်ဆိုအကြောင်းပြုပြီးတော့ကကလေးတွေလည်းတော်လေးမြင့်ရင်မြဲတွေ့ကြပြီးတော့တော်လေးဝင်းနေပက်လည်းဖြစ်ပြီးတော့သူတို့ဒါမလုပ်တော့လို့မကန်တော့ဖြစ်တယ်သူတောင်းမှပြီးတော့အဲ့ဒီပွဲမှာတော့ဆက်လက်ပြီးတော့သဘောတူတာကတော့ဒီမိုကရေစီရအောင်တော့အလုံးဝိုင်းဝန်းဆောင်ရွက်မယ်ဆိုတဲ့ဟာတွေကသဘောတူသွားတာပေါ့နော်အယောကပြေပေါ်လာတဲ့ခါကျတော့ပါရမအူနော်တောင်းတာကတော့ဂျာပြဆူကတောင်းတယ်အဲ့တော့အဲ့လိုပြောရကအဖွဲ့အစည်းတွေပါတီတွေဖွဲ့တယ်အဲ့ပါရီဖွဲ့တဲ့ခါကျတော့ကျွန်တော်တို့ဘက်ကတော့ဖြူးချင်းရေဘောင်များဒေါက်ဆန်းစုကြည်ဘက်ကလည်းအစုနဲ့သူ့အဖွဲ့တက်စီပညာရှင်များဦးအောင်ကြီးဘက်ကလည်းသူ့အစုနဲ့သူ့အဖွဲ့ကြီးအဲ့ဒီအချိန်ကတော့တော်တော်လေးအချိန်ကဆိုးနေပြီ ့တို့တမန်တော်သားတွေကလည်းထွက်လာပြီးဟိုကမျိုးတမျိုးလုံးကလည်းပိတ်ဆိုပြီးတော့အတားအဆီးပိတ်ပင်နေအဲ့ဒီကြားထဲမှာခက်ခဲခဲဝဲဥအောင်ကြီးသွားပြီးတဲ့နောက်ကျွန်တော်အမျိုးမျိုးခွေးကြီးဖွဲ့တယ်ပေါ့ဗျာဥက္ကရာတော်တပါရှိလို့ဥအောင်ကြီးပဲလို့အထွေထွေတွင်းမတော်အောင်ဆက်ကြီးပဲလို့အဲကျွန်တော်ကသူ့ကလို့မဆိုရောတူပြန်လာပြီးတော့နောက်ဆုံးအဲ့ဒီမှာဒေါင်းဆေးမဆွေးပြီးတဲ့နောက်နောက်ဆုံးဥနုရဲ့ကျိုးပန်းညာနဲ့ပတ်သက်ပြီးတော့အဲ့သူကလူလွတ်ပြီးတော့ဒေါက်တာမမွန်နဲ့အရေးဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒါတော်သူ့ကိုပြန်နဲ့အာဏာပြန်ပေးပြီးလို့ရှင်တာရွေးကောက်ပွဲသူကြောင်အငင်းကြောင်သူလွတ်ကင်ပေးမယ်ဆိုတာလည်းမအောင်မြင်ဘူးနော်ဦးနုနဲ့တော့ဆက်စီကျွန်တော်တို့တောင်းသွားပြီးတော့ပေါင်းဆက်ပြီးညီနေမယ်ဆိုတော့လည်းမအောင်မြင်ဘူးနောက်တော့အားလုံးဒီမှာပါတီတွေဖွဲ့တဲ့ကပါတီတွေ200ကျော်ဖြစ်လာတော့အဲ့200ကျော်အားလုံးစုရတဲ့ခါကျတော့ကျွန်တော်တို့ကအစိုးရနဲ့တွေ့ဖို့ဆိုပြီးတော့ဆွေးနွေးဖို့ဆိုတော့တောင်းဆန်းစီကိုကြွေးတယ်ဗျာကြွေးတော့တော့ဆီကပြီးတော့အဲ့ဒါတွေ့ဆွေးနွေးဖို့လို့လည်းမအောင်မြင်ဘူးပေါ့ဗျာအဲ့တော့ပြတော့ကဟိုအရင်ရင်တော့ရှိနေတဲ့အရေးခင်းတော့ဖြစ်တဲ့သံဃာနာကခွဲကျော်ကိုတော်တွေကသူတို့ကြေညာချက်ထုတ်တာတည်းရှိတယ်အဲ့ဒါပါလဲဆိုတော့ပြည်သူလူတွေကလည်းအေးချမ်းချမ်းတောင်းဆိုပါဒါပေမဲ့အစိုးရရှိတဲ့လူကပုံကိုရလည်းအကျမ်းပဲပြောလည်းနေနေနိုင်မလို့ပါနဲ့အဲ့ဒါနဲ့အင်းညာညင်းညာတော့လို့ပါဆိုရဲဟာလေးကိုနာဂဆရာတို့ဘုရားကြီးပြီးတော့နောက်ဆရာတို့ဘုရားကြီးကနေပြီးတော့ဘုဂျူဆောမောင်ကြီးကိုစာရေးတယ်အဲ့ဒီလိုပဲဆက်လုပ်ခဲ့မှုကျွန်တော်တို့ဘာပြီးတော့ဆွန့်ပြေးပြီးတော့ပြောတဲ့ကားလေအဲ့ဒီကနဲ့ပတ်သက်အားလုံးလည်းမအောင်မြင်ပါဘူးဆက်လက်ပြီးတော့နောက်ဆုံးကြတော့သူတို့ကလည်းသူတို့အစီအစဉ်နဲ့ပတ်သက်ရုပ်ကောက်ပွဲလုပ်မယ်ဆိုတာအစီအစဉ်လုပ်တယ်ပေါ့ဗျာနောက်တော့ရုပ်ကောက်ပွဲလုပ်မယ်ဆိုတဲ့အစီအစဉ်တိုင်းမှာအရေးကြီးတဲ့အပိုင်းကတော့ဗာလဲလို့ဆိုတော့တရောင်989ခုယူလန်နာ19ရက်နေ့ဟာဘုရားအောင်စားအာဇာနည်နေ့ဖြစ်တဲ့အတွက်အဲ့ဒါအာဇာနည်နေ့မှာအဖွဲ့အစည်းကရှိနေတဲ့အခုမြို့နယ်တို့ဘာလို့ညာတော့စီကောမီဘာတွေဖွဲ့ပြီးကြတာဖြစ်တဲ့အပြင်အခြားကြသောအဖွဲ့အစည်းများအားလုံးကကျွန်တော်တို့ဒါအာဇာနည်ကိုချီးတက်မယ်ဆိုပြီးတော့လုပ်လိုက်တဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့မနေ့ကျွန်တော်အားလုံးဆုံးပြေးပြတဲ့နောက်ချီးတက်မလို့လုပ်တဲ့အချိန်မှာအားလုံးဒါသူတို့တက်ကနေပြီးတော့လက်နက်ကအဖွဲ့အစည်းတွေနေရာအခြေရကြတာတွေယူထားတာအကြောင်းပြုပြီးတော့ဆုံးပြေးတဲ့ဖြစ်မှာဆိုတဲ့အတွက်အဲ့ဒီအစီအစဉ်ကိုဖျက်ဆီးလိုက်တယ်ရှင်းအဖြစ်သွားတယ်ဗျာအဲ့နောက်ပိုင်းကျတော့ကျွန်တော်အဖမ်းခံရတဲ့
လူလူအောင်ကြွမှုကြီးတနိုင်ငံလုံးတိုင်းတာနဲ့ဖြစ်ခဲ့ပေမဲ့ကောင်းဆောင်တွေစုစည်းနိုင်မှုအားနည်းခဲ့တာအသေးချာပြင်ဆင်စီစဉ်မှုမရှိပဲလျှက်တပြည့်ဆုံးဖြတ်လုပ်ကင်ခဲ့တာတွေဟာရှင်းလင်းလုံးအရေးတော်ပုံကြီးကနေတင်ငန်းစာယူရမှာဖြစ်တယ်လို့သူရဦးတင်ဦးကပြောပါတယ
်ရှင်းလင်းအရေးတော်ပုံကတော့တော်တော်အောင်မြင်မြင်ပါပဲဒီဘက်ဆိုတော့တပါးရီအာဏာရှင်စနစ်ကနေစပြီးတော့တကယ်ဒီမိုကရေစီစနစ်ကိုပြောင်းပြွက်ကြတော့အောင်မြင်သွားတာပေါ့နော်ဒါပေမဲ့တခုရှိတာကအောင်မြင်တာကိုဆက်ပြီးတော့ထိမ့်သိမ့်မှုကြတော့ကကျောင်းသားတွေကဆောင်းကြကြတာလူငယ်တွေကဆွမ်းကြလူလာပိုင်းကဆွမ်းကြတာဖြစ်တာဟုတ်ဗျအကေးဝိဇာပေါ့နော်အဲဒီကောင်ကတော့အတိုက်ခံဘောမျိုးလို့ပေါ့ရှိပြူနေတော့လည်းပဲအဲတခုခုလောက်ကင်ပြီးတော့အောင်လွှမ်းနေမှာပေါ့ခလေးတွေအနေနဲ့သူတို့တော်တော်လေးပဲသွေးရတန်ယုဒုက္ခတွေအမှန်မှပဲကြီးမားစွာဟိုခိုင်းခဲ့ရပြီးတဲ့နောက်သူတို့ကစုစုစည်းစည်းနဲ့အုတ်ချုပ်အောင်လုပ်ထိုင်ဖို့အတွက်လူကြီးတွေသူတို့စုစည်းပေးတာပဲဗျအဲ့တော့လူကြီးတွေအနေနဲ့ကလည်းပဲပါတီအဖွဲ့အစည်းကရှိရတာမဟုတ်ဘူးတယောက်ချင်းတယောက်ချင်းတယောက်ချင်းဒါဖြစ်ကြတာကိုဥမာဦးနုကဦးနုအလျောက်ကျွန်တော်လည်းကျွန်တော်အလျောက်ဦးတော်ဆန်းသူရဲ့တော်ဆန်းကြီးအလျောက်ဦးအောင်ကြီးရဲ့ဦးအောင်ကြီးအလျောက်နောက်တော့ဘိုးရနေတို့လည်းဘိုးရနေအလျောက်စသဖြင့်ပေါ့ဗျာနောက်နိုင်ငံရေးအတွေ့အကြုံအရေးချင်းတွေတော့ကိုကြီးကိုကြီးတော့ကုအနေမျိုးရှိကြတာကိုသို့တော့ပေါင်းဆက်လုပ်နိုင်ဖို့ဆိုတော့မှကျွန်တော်အားနည်းသွားကြတယ်ပေါ့ဒီလိုကနေပြီးတော့တပါတီအာဏာရှင်စနစ်ဖျက်သိမ်းပြီးတော့ပါတီတော်ဒီစနစ်ထောင်ရမယ်ဆိုတော့အခါကျတော့ဒါကိုကိုကဲထိန်းသိမ်းနိုင်ဖို့အတွက်ဖွဲ့စည်းလုပ်လိုက်တာပဲဗျာဦးနှုတ်ကလည်းသူကလည်းသူနည်းစွာကြိုးစားလိုက်တာပါပဲသို့တော့လည်းပဲအခြေခံခန်းနေတာကဖြစ်တတ်ကခန်းနေတာကိုဒီတော့တဘောကတော့ဗျာနောက်ဆုံးခြုံလိုက်ရင်တော့ဟိုစစ်တပ်ထဲမှာပါတဲ့ရှိတဲ့လူတွေကတဘောကစနစ်ကိုထူထောင်လိုက်ချင်တယ်ဆိုတော့စစ်တပ်မျိုးရှိသွားရင်တော့အဲ့ဒီကြကထိန်းသိမ်းပြီးဆောင်းလိုက်မယ်ဆိုရင်တော့လည်းပဲကျွန်တော်တို့ပါတီအဖွဲ့အစည်းများကိုများများစုစည်းနိုင်ပြီးဆောင်ရွက်သွားရင်အောင်မြင်သွားစရာအကြောင်းရှိတာပေါ့နော
်ဒီအားနည်းချက်တွေကိုသင်ခန်းစာယူပြီးအားလုံးအတူတကွပူးပေါင်းလှုပ်ဆောင်ကြမယ်ဆိုရင်မြန်မာပြည်ဒီမိုကရေစီရေးဟာအလံမဝေးတော့ပါဘူးလို့သူရဦးတင်ဦးကပြောပါတယ်ရှင
်ဒီမိုကရေစီရေးတော်ပုံဝီရုထူးစစ်စစ်ကိုတော့ခင်ခင်ဤတင်ပြသွားတာပါ